ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တဲကကြေးရွာတွေမှာဒေသခံအမျိုးသားတွေကို RCSS ကဖမ်းဆီးခေါ်ဆောင်နေတာတွေဒီလထဲမှာခက်စိတ်စိတ်ဖြစ်လာတယ်လို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေကပြောကြပါတယ်။အခုလိုခေါ်ဆောင်ခံရသူတွေထဲမှာအသက်မပြည့်သေးတဲ့ကျောင်းသားအရွယ်လူငယ်တွေပါတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ RCSS ဖက်ကတော့ဒီအတော်အတွင်းမှာတပ်သားတစ်စုဆောင်တာမရှိဘူးလို့ဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ကကြောင်မဲမြို့နယ်တဲကခြေရွာတွေမှာရှိတဲ့မျိုးသားတွေကိုတပ်သားတစ်စုဆောင်တဲ့အနေနဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့18ရက်နေ့တုန်းကလည်းမိုင်းတင်ခြေရွာအုပ်စုတွေကအမျိုးသား35ယောက်ကိုခြေရွာဥက္ကဋ္ဌကိုယ်တိုင်က RCSS ကသတ်မှတ်ထားတဲ့နေရာကိုတွားရောက်ပို့ဆောင်ပေးခဲ့ရတယ်လို့သူတို့ရဲ့မိသားစုဝင်တွေကအတည်ပြုပြောဆိုထားပါတယ်။တပ်သားတစ်စုဆောင်တဲ့အခြေအနေနဲ့ပတ်သက်ပြီး RCSS ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကတော့အထက်ကညွှန်ကြားထားတာမရှိဘူးလို့ဆိုပါတယ်
။ဒီတော့တွင်ဒီမှာတပ်သားတစ်စုရတယ်ဆိုတော့ကျွန်တော်တို့အထက်ကညွှန်ကြားချက်တော့မရှိပါဘူး။တပ်လုံရှားမှုတွေကတပ်အပိုင်းတွေဆိုင်နေပေါ့နော်။ကျွန်တော်တို့ဒီတော့ဒီလုံရှားမှုတွေတိတိကျကျရှိတယ်ဆိုတော့ဝင်လာတော့မရှိဘူးပေါ့ကျွန်တော်စံရုပ်
RCSS အဖွဲ့ကတပ်သားအနေနဲ့ခေါ်ယူစုဆောင်းတာတွေဟာမကြာခဏရှိနေပြီးကြောင်မဲနဲ့15မိုင်ဝေးတဲ့နောင်ပိန်ရွာထဲမှာလည်းအခုရက်ပိုင်းတွင်ခေါ်ဆောင်ခံရသူ15ဦးရှိတယ်လို့ဒေသခံတွေကဆိုပါတယ်။မိသားစုဝင်တွေနေမှာမရှိချင်းပျောက်ဆုံးသွားတဲ့တားဖြစ်သူကိုတပ်သားတစ်စုဆောင်းတဲ့အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာလို့အမည်မဖော်လိုသူမိသားစုဝင်တဦးကပြောပါတယ်။ခေါ်ဆောင်ခံရသူတွေထဲမှာတချို့ကိုမိသားစုဝင်တွေနဲ့တိတ်ဆုံခွင့်ပေးခဲ့ပေမဲ့ပြန်လွှတ်ပေးတာမျိုးတော့မရှိခဲ့ပါဘူး။ခေါ်ဆောင်မှုရောက်လာတဲ့တပ်သားတွေကတော့လူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ဆိုပါတယ်။ကြောင်မဲမြို့နယ်အမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်ညံကဒေသခံတွေကို RCSS ဘက်ကခေါ်ယူနေတဲ့ဆိုတာတဆင့်ကြားသိရတာသာဖြစ်ပြီးဒီကိစ္စကိုလာရောက်တိုင်ကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်။
ဒီလိုဝင်တက်တာစုဆောင်းနေဆိုတော့ကောင်းစင်နဲ့တို့လာတာတော့တခါတော့မရှိဘူးဗျ။မွေးရေးစေဘာနဲ့ပတ်သက်တူတော့တို့ဖမ်းဆီးပြီးတော့မှတင်နှံပေးတာတို့ပြီးတော့ဒီလူငယ်လေးကိုမွေးရေးစေဘာတိုက်ဖြတ်တဲ့အဖွဲ့ဖွဲ့စည်းပေးတာတော့အဲ့လိုမျိုးတော့ရှိတယ်ဗျ။
ကြောင်မဲမြို့နယ်တဲကခြေရွာတွေမှာအခုလာတဲ့ RCSS ဘက်ကလူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ပြောဆိုနေပေမဲ့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်တွေပါနေတာကြောင့်သူတို့ရဲ့မိသားစုဝင်တွေကတော့တပ်သားတစ်စုဆောင်တဲ့အထဲထည့်လိုက်မှကိုစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့နောက်ထပ်မိသားစုဝင်တဦးကပြောပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကို2015အောက်တိုဘာလတုန်းကရေးထိုးခဲ့ပြီးအဲ့ဒီနောက်မှာပဲတပ်မတော်နဲ့တိုက်ပွဲ52ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့ကပြုလုပ်တဲ့ RCSS ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။